ဒီဇင်ဘာလမှာကြာရောက်တဲ့ခရစ်စမတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေသာမကဘဲနဲ့လူတိုင်းကဒီပွဲတော်မှာပျော်ပျော်ရွှင်ရွှင်ပါဝင်ဆင်နွှဲနေကြတာပါဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရာနေမြေတွေမှာနေထိုင်ရတဲ့ခရစ်ယာန်ဘာသာဝင်တွေကတော့သူတို့ရဲ့နေထူးနေမြတ်ဖြစ်တဲ့ခရစ်စမတ်နေ့ကနေစပြီးရေရှည်ငြိမ်းချမ်းရေးရဖို့ကိုမျှော်လင့်နေကြပါတယ်အကြောင်းပြေစကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်
ခရစ်စမတ်ပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအတွက်အလေးအမြတ်ထားရတဲ့နေ့ဖြစ်တာကြောင့်မိသားစုစုံကြီးပျော်ရွှင်စွာဆင်နွှဲနိုင်ဖို့ကသူတို့ရဲ့ရည်ရွယ်ချက်ပါဒါပေမဲ့ကာလရှည်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာနေထိုင်တဲ့ခရစ်ယာန်ဘာသာဝင်တချို့အတွက်ကတော့ဖျားเจ้าမှာမိသားစုစုံကြီးဝတ်ပြုဆုတောင်းဖို့ပျော်ဝဲရှင်ဝဲဆင်နွှဲနိုင်ဖို့မလွယ်ကူသေးပါဘူးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြားနေထိုင်နေရတဲ့ပြည်သူတွေအတွက်ကတော့ခရစ်စမတ်ပွဲတော်ကိုရင်တထိတ်ထိတ်နဲ့ကျင်းပနေရတယ်လို့ရှမ်းပြည်နယ်ကုတ်ခိုင်မြို့ပေါ်မှာရှိတဲ့မတန်ဆွမ်းချောင်းတာဝန်ခံမိုင်းမိုင်ကပြောပါတယ
်ခရစ်စမတ်ကျတော့ကျမတို့ခရစ်ယာန်တွေအနေနဲ့ပေါ့နော်တချေယေရှုကပြစ်သားတွေကိုကယ်တင်ဖို့အတွက်မဖလာတဲ့လဖြစ်တဲ့အတွက်ကြောင့်ဝမ်းမြောက်ပျော်ရွှင်တဲ့လဖြစ်တဲ့အတွက်ကြောင့်လူတိုင်းကငြိမ်းချမ်းခြင်းအသိပွင့်မှုပေါ့နော်ခံစားချင်တယ်ပေါ့နော်အဲဒါကြောင့်မို့ဒီခရစ်စမတ်ကာလမှာတော့ရေရှည်ပေါ့နော်ငြိမ်းချမ်းချမ်းနဲ့ပဲမြန်မာပြည်သူပြည်သားတွေဖြတ်တန်းချင်တယ်ပေါ့အထူးသဖြင့်ကျမတို့ဒီပနစ်ကဒေတာမှာရှိတဲ့လူတွေကငြိမ်းချမ်းရေးကိုပုံမှန်လိုလားနေပါတယ်လို့
ကချင်ပြည်နယ်မန်စီမြို့နယ်မှာရှိတဲ့မိုင်းခေါင် KBC ကမ်းမှာတိုက်ပွဲရှောင်သူဦးရေ2000ဝန်းကျင်ရှိနေပါတယ်။2013အောက်တိုဘာလကတည်းကတိုက်ပွဲတွေကြောင့်သူတို့တွေရဲ့နေအိမ်ကနေစွန့်ခွာထွက်ပြေးလာရသူတွေပါ။သူတို့တွေခရစ်စမတ်ပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲဝင်မရတာကြာနေပြီးဒီနှစ်မှာလည်းဖျားသခင်ကိုဝတ်ပြုကိုးကွယ်တာနဲ့ပဲခရစ်စမတ်နေ့ကိုဖြတ်သန်းရမယ်လို့အဲ့ဒီစခန်းကတာဝန်ခံဆီယာနော်မိုင်ကဆိုပါတယ်။
ဒီကံတော့မလုပ်တော့ဘူးပေါ့ဒါပေမဲ့မိုင်းကလေးချီအောင်တင်းတော်ပါလို့ကျွန်တော်ဝင်ပါလိုက်တော့အမှန်တော့ပါတော့ကိုယ့်ရဲ့ဒေတာကိုယ့်ရဲ့ရည်ရွယ်ချက်မလုပ်ရတဲ့တော့စိတ်ကျဉ်းနှမှုတော့မရှိဘူးပေါ့ဒါပေမဲ့ကိုယ့်ရဲ့ဒီအားခင်ရဲ့ပုံပြခုခွဲကြတယ်ပြောရမယ်တော့ရှိပါတယ်
တိုင်းဒေသလက်နက်ကိုင်အဖွဲ့ UWSA ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ဝါနေမြေမှာရှိတဲ့လားဟုနှစ်ချင်းဖျားချောင်းတွေကိုအခုနှစ်မှာပြန်ဖွင့်ဝင်ပေးလိုက်ပါပြီ2018စက်တင်ဘာလတုန်းကခရစ်ယာန်ဘုရားကျောင်းတွေကိုပိတ်သိမ်းခဲ့တာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့ခရစ်ယာန်ဘာသာဝင်တွေအတွက်ဒီပွဲတော်ကိုကျင်းပခွင့်မရခဲ့ပါဘူး။အခုနှစ်ခရစ်စမတ်နေ့မှာတော့ဘုရားကျောင်းမှာဝတ်ပြုခွင့်ရပြီလို့လာဟုနှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဆရာတော်ဒေါက်တာလာစရုကအခုလိုပြောပါတယ်
။ကျွန်တော်တို့မနေ့ကကျတော့ဘုရားရှိခိုးကျောင်းတိုင်းမှာအဲဒီခရစ်စမတ်အမှုပြုလို့ဘုရားရှိခိုးဝတ်ပြုခွင့်ရတဲ့ဟာရှိတယ်
တိုက်ပွဲဖြစ်ရာဒေသတွေမှာနေထိုင်ရသူတွေကအေဂျင့်နဲ့ဒီဇင်ဘာလမှာခရစ်စမတ်ပွဲတော်ကိုမိသားစုစုံကြီးငြိမ်ငြိမ်းချမ်းချမ်းဖြတ်သန်းနိုင်ဖို့အတွက်ကိုလိုလားနေကြတာပါခရစ်ယာန်ယဟန်အမတ်ဘုန်းတော်ကြီးချားစ်ဖို့ကလည်းသူ့ရဲ့2019ခရစ်စမတ်သဝန်လွှာမှာမြန်မာပြည်သူပြည်သားတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်ငြိမ်းရေးစေတမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုထားပါတယ်